တနင်္လာနေ့ကစပြီးတစားကန်တွေကိုတရက်နီးပါးဖမ်းဆီးထားခဲ့တဲ့ဩစတြေးလျနိုင်ငံဆစ်ဒနီမြို့ကချောကလက်ကဖေးဆိုင်ကိုလက်နက်ပြည့်နဲ့ရဲတွေဝင်ရောက်စီးနှင်းခဲ့တဲ့နောက်မှာတနတ်သမားနဲ့အတူတစားကန်နှစ်ဦးပါဝင်လူပေါင်းသေးဦးတေဆုံးခဲ့ရတယ်လို့ရဲတွေကအတည်ပြုပြောဆိုပါတယ်။အင်္ဂါနေ့မနေ့2နာရီလောက်မှာရဲတွေဝင်ရောက်စီးနှင်းခဲ့တဲ့နောက်တစားကန်ဖမ်းဆီးထားမှုလည်းဆုံးသက်သွားခဲ့တာဖြစ်ပါတယ်။တနတ်သမားကလူပေါင်း18ယောက်ကို16နာရီကြာဖမ်းဆီးထားခဲ့တာပါ။အသက်50အရွယ်တနတ်သမားဟာမန်ဟာရန်မိုနစ်ဖြစ်ပြီးအီရန်နိုင်ငံကနေပြောင်းရွှေ့အခြေချလာသူဖြစ်တယ်လို့ New South Wales ရဲတွေကပြောပါတယ်။တေဆုံးခဲ့ရသူ2ဦးမှာတဦးကအသက်34နှစ်အရွယ်အမျိုးသားဖြစ်ပြီးနောက်တစ်ဦးက38နှစ်အရွယ်အမျိုးသမီးတူပါ။ဆိုင်ထဲကိုရဲတွေဝင်ရောက်ချိန်မှာအပြန်အလှန်ပြစ်ခတ်မှုတွေဖြစ်ပွားခဲ့ကြောင်းနဲ့သူတို့ဘယ်လိုတေဆုံးကြလဲဆိုတာကိုအသေးစားမပြောနိုင်သေးဘူးလို့ပြည်နယ်ရဲမင်းကြီး Andrew Sipion ကပြောပါတယ်။ဒါအပြင်အခုတိုက်ခိုက်မှုကတခြားဖြစ်ရပ်တွေနဲ့ဆက်နွယ်မှုမရှိဘဲတခြားဖြစ်ရပ်တစ်ခုလို့ဆိုပါတယ်။နောက်တစားကန်၄ဦးနဲ့ရဲရာရှိတူကတော့ဒဏ်ရာရရခဲ့ပေမယ့်အသက်အန္တရာယ်မရှိပါဘူးလို့ဆိုပါတယ်။တနတ်သမားဟာတနင်္လာနေ့မနေ့9:45လောက်မှာ Sydney မြို့ရဲ့ Lucy Gaya ရပ်ကွက်မှာတင်တက်ကလင့်ချောကလက်ကဖေးဆိုင်ကိုစီးနေပြီးတစားကန်တွေဖမ်းဆီးခဲ့တာပါတနင်္လာနေ့မှာတစားကန်9ဦးလွတ်မြောက်လာတယ်လို့အင်ကာမနဲ့အစောပိုင်းရဲတွေဝင်ရောက်မစီးနှင်းခင်မှာလည်းနောက်ထပ်9ဦးထပ်မှန်ပြီးလွတ်မြောက်ခဲ့တာပါအခုလွတ်မြောက်သွားသူတွေက3ဦးနဲ့မနေ့ကိုအရေးပေါ်ကယ်ဆယ်ရေးလုပ်သားတွေကကယ်တင်ခဲ့တာဖြစ်ပါတယ်ဩစတြေးလျနိုင်ငံခြားရေးဝန်ကြီးတိုနီအဖော့ကတော့မော်နက်ဆာဆက်ရောဂါရှိနေသူတူဖြစ်ပြီးသူ့ရဲ့လှုပ်ဆောင်မှုကနိုင်ငံရေးရည်ရွယ်ချက်ပါနေတယ်လို့ပြောပါတယ်သူကိုရဲတပ်ဖွဲ့ကတည်တည်ချာချာသိပါတယ်လို့ဆိုပါတယ်သူဟာအာဖဂန်နစ္စတန်နိုင်ငံမှာတိုက်ပွဲတွေကြားတည်ဆုံးခဲ့တဲ့ဩစတြေးလျတပ်သားတွေရဲ့မိသားစုတွေစီသွားပြီးဝေဖန်ပြစ်တင်တဲ့စာတွေပေးတာပြင်လို့သူပါသူဟာ2013ခုနှစ်မှာဇနီးဟောင်းအသက်ခံရမှုမှာပါဝင်ပတ်သက်မှုတယောက်ဖြစ်တယ်လို့ဒီနေ့အစောပိုင်းမှာလည်းအမျိုးသမီးတူကိုလိန်မန်းဆန်အစောကားမှုနဲ့တရားစွဲခံခဲ့ရပါတယ်ဒီနေ့အစောပိုင်းတွေကဩစတြေးလျနိုင်ငံမှာပြည်တွင်းအကြမ်းဖက်သမားတွေအန်ဒီယာဆွေရင်နဲ့အတွက်သတိပေးမှုအဆင့်တိုးမြှင့်ထားခဲ့တာပါအရှိလေပိုင်းဒေတာတော်ရောက်တိုက်ခိုက်နေတဲ့ဩစတြေးလျနိုင်ငံသားကစုစုပေါင်း80လောက်ရှိမယ်လို့ခန့်မှန်းပါတယ်